ဟုတ်ကဲ့ပါရှင်။ရခိုင်ပြည်နယ်မြောက်ဦးမှာမနေ့ဇန်နဝါရီလ16ရက်နေ့ညကဆန္ဒပြသူအရဲသားတွေနဲ့ရဲတပ်ဖွဲ့ဝင်ကြားရုံးရင်ဆက်ခတ်ဖြစ်ပွားခဲ့ပြီးပြစ်ခတ်လူစုခွဲတာကြောင့်ရဲသား9ဦးသေဆုံးပြီး12ဦးဒဏ်ရာရသွားတယ်လို့အစိုးရကဒီကနေ့ညနေပိုင်းမှာသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့သတင်းမီဒီယာတချို့မှာတော့သေဆုံးသူဟာ9ဦးရှိပြီးတော့ဒဏ်ရာရသူတွေဟာစိုးရိမ်ရတဲ့အနေအထားရှိတယ်လို့လည်းရေးသားဖော်ပြနေကြပါတယ်။ပြည်ထနာကတော့ရခိုင်ပြည်နယ်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးတဲ့233နှစ်မြောက်စာပေဟောပြောပွဲကိုပိတ်ပင်တာမကျေနပ်တဲ့အတွက်ဆန္ဒပြကြတာဖြစ်ပြီးအဲ့ဒီမှာရဲတပ်ဖွဲ့ဝင်တွေနဲ့ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့တာပါ။ရဲဘက်ကလူစုခွဲဖို့အတွက်အစဉ်စဉ်တားမြစ်ခဲ့တယ်လို့6လက်ပြစ်ခတ်လူစုခွဲခဲ့တာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကအခုညနေပိုင်းထုတ်ပြန်တဲ့သတင်းထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2013ခုနှစ်ကစလို့ EU ဥရောပသမဂ္ဂကမြန်မာနိုင်ငံကထိကရုံနှိမ့်နင်းတဲ့ရဲတပ်ဖွဲ့ဝင်တွေကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီပြဿနာကိုဖြေရှင်းတတ်ဖို့အတွက်လေ့ကျင့်သင်တန်းပေးနေတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုမြောက်ဥကပြဿနာကိုလက်နက်တဲ့ဖြေရှင်းတာဟာမှားရွေးနဲ့ဖြေရှင်းချက်ဖြစ်တယ်လို့ Federal Democratic Party အင်အားစုဖွဲ့ရဲ့ခေါင်းဆောင်ကိုမြအေးကသုံးသပ်ပါတယ်
။ဘာမှလက်နက်မကင်ဆောင်ထားတဲ့ပြည်သူထုတို့ပေါ့နော်လက်နက်နဲ့ဖြေရှင်းတဲ့နီလန်းကြီးကိုတိုက်ရိုက်ကျင့်သုံးပလိုက်တာတော့ကျွန်တော်သဘောမတူဘူးကြ။ဘာပြောကြ ठी ကဲတန်ရလူတွေတည်ဆုံးသွားတဲ့လူတွေကကျွန်တော်တို့စိတ်မကောင်းပွားနေတဲ့အတိတ်ပဲလည်းမရှိဘူးလို့ကျွန်တော်မြင်တယ်။အဲ့ဒီဖြည့်ရှင်းမှုဖြည့်ရှင်းနည်းကတော့မမှန်ဘူးမှားတယ်။ဘာလို့ ठी ကြုံတစ်ခုကိုဖြည့်ရှင်းတဲ့အခါမှာအစစ်အစစ်ဘယ်လိုဖြည့်ရှင်းရမလဲဆိုတာလည်း EU ကနေပြီးတော့ရဲတပ်ဖွဲ့တွေပါလေ့ကျင့်ပေးထားတဲ့ဟာတွေရှိနေတာပဲကြ။အဲ့တော့ဒီလိုဖြည့်ရတဲ့ဖြည့်ရှင်းလိုက်တာတော့ကျွန်တော်တို့မကြိုက်ဘူး။နိုင်ငံရေးပုံစံအရပြောမယ်ဆိုလို့ရှိရင်တော့ဒါကတော့ဟိုအစိုးရအတွက်အကြက်တဲတစ်ခုဖြစ်သွားတော့အမှန်ပဲ
။လူတည်ဆုံးမှုထိရှိခဲ့တဲ့မြောက်ဥပဒနာဟာဇန်နဝါရီလ16ရက်နေ့ည9နာရီမှာဖြစ်ခဲ့ပေမဲ့ပြန်ကြားရေးဝန်ကြီးဌာနကဇန်နဝါရီလ18ရက်ညနေ9နာရီလောက်မှသတင်းထုတ်ပြန်ခဲ့ပါတယ်။အထူးသဖြင့်တော့အစိုးရဟာမြောက်ဥပဒနာနဲ့ပတ်သက်လို့အချိန်နဲ့တပြေးညီသတင်းထုတ်ပြန်မှုပြက်ကွက်ခဲ့တာကပြဿနာကိုပိုးပြီးတော့ကြီးထွားစေတာကောလာဟလတွေကိုပိုးပြီးဖြစ်စေခဲ့တယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကသုံးသပ်ပါတယ်
။မြောက်လင်းတာတက်တော့တော်တော်ကိုနောက်ကျနေတယ်။လူတွေကလည်းဒီကိစ္စနဲ့ပတ်သက်လို့တကယ်ဘယ်လိုဖြစ်တာလဲဆိုတဲ့ဟာမျိုးတိုးချောင်းသိကျင်နေရတယ်ဒီချိန်မှာနေတော့ကျိုးတဲ့အထိပါမှထွက်မလာတော့နည်းနည်းတော့ထူးဆန်းနေတယ်နောက်တစ်ခုကတော့မလိုအပ်ဘဲနဲ့တခြားသောဆောင်မလုံဆောင်မှုတွေလည်းဆိုရှယ်မီဒီယာကလည်းအားကောင်းတော့အဲ့ဒါမျိုးတွေဖြစ်လာနိုင်တော့ဗောနော်ဆိုတော့တရားမလိုအပ်ဘဲနဲ့ထပ်ပြီးတော့ဆက်ဆင့်မကောင်းတဲ့ရလတ်အကျိုးဆက်တွေထပ်ပေါ်ပေါက်နိုင်တော့
မနေ့ညတွေကဖြစ်ခဲ့တဲ့မြောက်ဥပဒနာကို Facebook လို Internet လူမှုရေးကွန်ရက်စာမျက်နှာတွေမှာအမျိုးမျိုးရေးသားကြတာတွေဝေဖန်ကြတာတွေကပေါ်လွှဲရိုက်နေပြီးဒီသတင်းနဲ့ပတ်သက်လို့ဘာမှတိတိကျကျသိရတာမရှိဘူးလို့စာရေးဆရာဦးချင်းဦးညိုကပြောပါတယ်။ဒီအခြေအနေတွေဟာနိုင်ငံအတွက်စိတ်မကောင်းစရာဖြစ်တယ်လို့နှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့လည်းသူကသုံးသပ်ပါတယ်
။တန်ကြည့်ရင်တော့စိတ်မကောင်းစရာနှစ်ဖက်စလုံးကိုကျွန်တော်ကမဆက်ချပါပဲ။တစ်ဖက်ကဒီလိုရခိုင်ပြည်ရဲ့အနာစွန့်လွားတဲ့နေ့ဆိုပြီးတော့ထိမှန်နေတဲ့လောက်တာဟာတဖက်ကလည်းဒါမတိမငင်ဖြစ်အောင်ဟိုမလိုလားသူတွေကသွေးဆိုးလှုပ်ဆော်တယ်လို့ကျွန်တော်မြင်တယ်။တဖက်ကလည်းပြန်ကြည့်နောက်တစ်ဖက်ကလည်းဒီလိုမတိမငင်ဖြစ်အောင်သွေးဆိုးလှုပ်ဆော်တဲ့မှာဒီလိုအဒီကရုံးကိုဖြုတ်ခွင်းတဲ့နေရာမှာဒီလောက်ထိအောင်လူတွေတဲ့ထိဖြစ်သွားတာဆိုတာလည်းဖြစ်ရှင်းတဲ့နီလာမဟုတ်ဘူးလို့မြင်တယ်။အဲ့တော့ဒါပြောရရင်တော့ဖြစ်ချင်းတန်လို့ဖြစ်တာမဟုတ်ဖဲနဲ့တမင်ကိုမိမွေးလို့သွေးဆိုးလှုပ်ဆော်လို့ဖြစ်လာတဲ့အခြေအနေတစ်ခုလို့ကျွန်တော်မြင်တယ်။အဲ့တော့ဒါဟာ NLD အစိုးရကိုထိုးနှက်ချက်တစ်ခုလို့ပဲကျွန်တော်မြင်ပါတယ်။
မြန်မာနိုင်ငံထဲမှာရခိုင်ပြည်နယ်ရဲ့ပြည်ထနာဟာအဓိကစိန်ခေါ်မှုဖြစ်နေတာပါရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထနာကြောင့်နိုင်ငံတကာနဲ့ထိတိုက်ရင်ဆိုင်နေရတာဖြစ်ပြီး NLD အစိုးရရဲ့ပုံရိပ်နဲ့အတူနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေကိုလည်းနှောင့်နှေးစေခဲ့ပါတယ်ရခိုင်ပြည်နယ်ပြည်ထနာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသူဟာ6သိန်းကျော်မကရှိနေပြီဆိုပြီးတော့လည်းကုလသမဂ္ဂကပြောထားသလိုအခုနောက်ဆုံးအင်းဒီရွာကလူသေအလောင်းတွေဟာလည်းဒီသက်ဆိုင်ရာလက်နက်ကိုင်ရဲတပ်ဖွဲ့ဝင်တွေနဲ့အရဲသားတွေကတပ်ဖြတ်တာဖြစ်တယ်လို့ဆိုပြီးတော့ဝန်ခံထားရပါတယ်အခုလေဒီမြောက်ဦးကဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်နှိမ်နင်းတာဟာတိုင်းပြည်ရဲ့အခြေအနေအထူးသဖြင့်တော့ NLD အစိုးရကိုပိုးပြီးတော့အကြက်တွေ့စေတယ်လို့သတင်းမီဒီယာကောက်စီဝင်ဦးမြင့်ကျော်ကမြင်ပါတယ်
။တိုင်းပြည်နယ်မှာဒီထွက်ပြေးတဲ့ကိစ္စတွေရဲ့နောက်ကဒေသခံတွေကဒီအစိုးရရဲ့အစီအစဉ်ကိုပါဝင်မှုရဲ့နားလည်မှုရဲ့အဲ့ဒီပိုင်းမှာအားနည်းနေတာရဲ့ရခိုင်လူထုနဲ့အစိုးရနဲ့ကြားမှာရှိနေတဲ့ယုံကြည်မှုတို့အဲ့ဒီအပိုင်းတွေကအားနည်းနေရတဲ့အထက်မှာဒီပြဿနာကထပ်ပြီးတော့နောက်ဘူးလေးကဘလုံးပြင်ဆင်ဆိုတယ်လို့ပေါ့နော်တခြားနောက်ဟိုအစိုးရနဲ့ဒီရခိုင်လူလူနဲ့ကြာမှာနောက်ပြဿနာတစ်ခုထပ်ဆင်းလိုက်တယ်ဒီဟာကလည်းဟိုငကိုရှိတဲ့နိုင်ငံတကာနဲ့ဆက်နေတဲ့ပြဿနာဖြေရှင်းရမယ်ပြင်ထပ်ပြီးတော့ခက်ခဲတဲ့ဟိုကိစ္စတစ်ခုကိုအနေဆိုတာထပ်ညှင်းဆန်းရမယ်သဘောမျိုးဖြစ်နေပါလေ
အဓိကကတော့ NLD အစိုးရအတွက်ပိုးပြီးတော့အခက်ခဲဖြစ်အောင်တိုက်ပြီးမငြိမ်မသက်ဖြစ်အောင်တမင်ဖန်ဆီးမှုတွေကပိုးပြီးတော့တည်တာလာနေတယ်ဆိုပြီးတော့လည်းသုံးသပ်ကြပါတယ်ဒီပေါ်မှာစာရေးဆရာဦးချစ်ဦးညိုရဲ့အမြင်ကတော့
ကျွန်တော်သုံးသက်တာတော့အဲ့ဒါတမင်လုပ်တဲ့ကိစ္စလို့သုံးသက်ပါတယ်အစိုးရအပေါ်မှာတာဝန်ပုံချလို့ရအောင်တစ်ဖက်ကလက်နက်ကင်ဖွဲ့စည်းကနေပြီးတော့ အဲ့လိုတွေလုပ်နေတယ်လို့ကျွန်တော်မြင်ပါတယ်။အဲ့လိုလုပ်အောင်လဲကကြိုးကန်တဲ့လူရှိနေလို့ကျွန်တော်ထင်ပါတယ်။အဲ့ဒါကျွန်တော်စိတ်မကောင်းစရာကိစ္စထူပါပဲ
။မြန်မာနိုင်ငံမှာအဓိကစိန်ခေါ်မှုကြီးတွေဖြစ်တဲ့ငြိမ်းချမ်းရေးရဖို့ဆိုတာအပြင်ရခိုင်ပြည်နယ်အရင်းနဲ့အတူအခြေအနေအရရက်ကိုတည်ငြိမ်ဖို့အတွက်ကြိုးစားနေတဲ့အချိန်မှာအခုမြောက်ဦးပြည်တနာဟာအစိုးဘက်ကိုရအောင်ပိုးပြီးတော့တွန်းပို့နေတယ်လို့ဖြစ်တယ်လို့လည်းဥမြအေးကသုံးသပ်ပါတယ်
။ခိုင်ပြည်နယ်မှာဖြစ်နေတဲ့ကြေညာတွေအရအခုဆိုလို့ရှိရင်တည်ငြိမ်မှုကတော်တော်လေးကိုစူးစူးဝါပြည့်စည်တဲ့အခြေအနေမျိုးဖြစ်သွားပြီ။စူးစူးဝါအထိနားလည်မှုလွဲမှားသွားတဲ့အဆင့်ကိုရောက်သွားတယ်လို့ကျွန်တော်အဲ့တိုင်းမြင်တယ်ဗျ။ကျွန်တော်အမြင်ကတော့ကျွန်တော်ဒီမိုကရေစီဆန်ပရင်စပယ်ရတော့တာပါ။အစိုးရကလက်ခံနေဖြစ်စေလက်မခံနေဖြစ်စေနားထောင်ပြင့်တယ်လို့ကျွန်တော်တော့အဲ့တိုင်းမြင်တယ်လေ။အခုရှိတော့ဗျာအကျန်းဖက်လာတဲ့ကိစ္စတွေဖြစ်လာတယ်ဆိုလို့ရှိရင်လည်းဒီနေ့ပုံစံဆိုးသွားပြလို့အကျန်းဖက်မှုကိုစနစ်တကျဖြစ်ရှင်းမှုရှိပြရှိပါတယ်။တနက်တန်နေကြားနေပြီးတော့မှအစစ်စစ်တက်လာတဲ့အစိုးရတရားရဲ့လက်ထက်ကြမှာဒီလိုဖြစ်တယ်ဆိုတော့မကောင်းဘူးဗျာ။အဲ့ဒါအစိုးရရဲ့နမိတ်ပုံနဲ့ပျက်စီးနေတယ်လို့ကျွန်တော်မြင်ပါတယ်။တရားဥပဒေစိုးမိုးရေးဆိုတာကတရားဥပဒေစိုးမိုးရေးကိုထိန်းသိမ်းရတဲ့လူတစုအတွက်ပဲလားဆိုတော့ကျွန်တော်မေးခွန်းထုတ်เสียဖြစ်လာတယ်လို့ကျွန်တော်ပြောချင်ပါတယ်
။ဒါကတော့မြောက်ဦးမှာမင်းညာကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံးရင်ဆန်ခတ်ဖြစ်ရာကနေပြီးတော့တည်ဆုံမှုအထိရှိခဲ့တဲ့ပြဿနာတွေအပေါ်မြင်နဲ့သုံးသက်ချက်တွေကိုနားဆင်ခဲ့ရတာပါရှင်။အဓိကကတော့ရခိုင်ပြည်နယ်ထဲမှာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဖြည့်ရှင်းဆောင်ရွက်ချက်တွေဟာပြဿနာကိုပိုးပြီးတော့ရှုပ်ထွေးစေတယ်လို့သုံးသပ်ကြသလိုအစိုးရဘက်ကလည်းအလှည့်အမြန်သတင်းထုတ်ပြန်တာတာဝန်ရှိတဲ့သူတွေကိုအမြန်ဆုံးပွင့်လင်းမြင်သာစွာစစ်ဆေးအရေးယူဖော်ထုတ်တာပြီးလုပ်ဖို့လည်းအားနည်းတယ်လို့သုံးသပ်နေကြပါတယ်။တေချာရာကတော့နိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေတဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေထဲမှာမြောက်ဦးကပြဿနာဟာနောက်ထပ်ဖိအားပေးစရာပြည်တွင်းဝေဖန်စရာဖြစ်ထပ်ပြီးတော့ပေါ်လာခဲ့ပြီဆိုပြီးတော့လည်းတုံ့တက်နေကြပါတယ်ရှင်။